တရေရေးသားချက်တွေကြောင့်တရုတ်နိုင်ငံမှာဖမ်းဆီးခံနေရတဲ့သတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့ EU ဥရောပသမဂ္ဂကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ Bloomberg News သတင်းဌာနကဝန်ထမ်းတစ်ယောက်ဖြစ်တဲ့တရုတ်နိုင်ငံသူ Hazel Fang ဖမ်းဆီးခံရပြီးမှ EU ကအခုလိုတိုက်တွန်းလိုက်တာပါ။ Hazel Fang ကိုအရက်ဝတ်နဲ့တရုတ်လုံခြုံရေးအရာရှိတွေကပြီးခဲ့တဲ့တနင်္လာနေ့ကခေါ်ဆောင်သွားတာလို့ Bloomberg သတင်းဌာနကပြောပါတယ်။ဒီအစိုးရကတော့အမျိုးသားလုံခြုံရေးကိုအန္တရာယ်ပြုနေတာကြောင့်သူကိုထိသိမ်းရတာလို့ပြောပါတယ်။တရရေးသားတာနဲ့ဆက်နွယ်ပြီးဖမ်းဆီးခံရသူအလုံးချက်ချင်းပြန်လွတ်ပေးတဲ့ကြောင်းတရတွေရေးသားတာကြောင်းဒီနှစ်တည်းပြုတ်တရင်သမားတွေနဲ့နိုင်ငံသားတွေမတွေ့တော့ပဲပျောက်ကွယ်သွားတာထိသိမ်းခံရတာနဲ့နှောက်ယှက်ခံရတာတွေရှိကြောင်းလည်း EU ဖွဲ့ပြောခွင့်ရရဲ့စနေနေ့ကထုတ်ပြန်ကြမှာပါရှိပါတယ်။ထိသိမ်းခံရတဲ့ဖန်ကိုလိုအပ်ရင်ကျမရေးဆောင်ရှာမှုပေးဖို့သူကိုယ်ပိုင်ရှေ့တွေခံနိုင်ဖို့နဲ့မိသားစုနဲ့ဆက်သွယ်နိုင်ဖို့ဒီအရာပိုင်းတွေကခုပြမယ်လို့ပြောလင်းကြောင်းလဲ EU ရဲ့ကြေညာချက်မှာပါရှိပါတယ်။ကျောင်းနိုင်ငံကြီးဝန်ကြီးဌာနကတော့စစ်ဆန်ရဲ့အဖွဲ့ကိုစစ်ဆေးနေတယ်လို့ပြောပါတယ်။တရုတ်နယ်ပေါ်ကအော်စတြေးလျသတင်းတောက်ချန်လီအဖမ်းခံရပြီးလအတော်ကြမှာဖန်အခုလိုဖမ်းခံရတာဖြစ်ပါတယ်။တရုတ်နိုင်ငံပိုင်း CGTN ရုပ်သံမှာသတင်းကြေညာသူဖြစ်တဲ့ချန်လိုင်းဟာဖမ်းဆီးခံရပြီးကြတဲ့အခုချိန်ထိပျောက်ကွယ်နေစေဖြစ်ပါတယ်ခင်ဗျ။